အိန္ဒိယနိုင်ငံမဏိပူရာပြည်နယ်နယ်စပ်တွေကမာခိုးလုံနေတဲ့မြန်မာနိုင်ငံကအယောက်80ခန့်ကိုအိန္ဒိယအနာပိုင်တွေကတောက်ချာနေကဖမ်းဆီးလိုက်ပါတယ်သူတို့ကိုတရားမဝင်နယ်စပ်ဖြတ်ကျော်မှုနဲ့တရားစွဲဆိုပြီးတော့အင်ဖာမျိုးကိုပို့ဆောင်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းအထက်ပိုင်းတမူးမြို့နယ်ထီဆန်နေတဲ့မဏိပူရာပြည်နယ်မိုးရီမြို့အနီးနယ်စပ်ဒေသတွေမှာနိုင်ငံရေးအကြက်အတဲကြောင့်တိမ်းရှောင်နေတဲ့မြန်မာနိုင်ငံသားတွေဟာရာနဲ့ချီပြီးနေထိုင်နေကြတာဖြစ်ပါတယ်တောက်ကြနေမနက်ခင်းပိုင်းကတော့အိန္ဒိယအာဏာပိုင်တွေကိုနယ်စပ်ဒေသတစ်လျှောက်ကျေးရွာတွေကိုစစ်ဆေးခဲ့ပြီးအ ਨੇ စုံမြန်မာဒုက္ခသည်80လောက်ကိုဖမ်းဆီးခဲ့တယ်လို့ဒုက္ခသည်တွေနဲ့နှီးဆက်သူတူကပြောပါတယ
်။အ
ိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့စစ်ဆောင်တူကဖမ်းဆီးတဲ့အခြေအနေကိုအခုလိုပြောပါတယ်။
မနေ့ကမနေ့ပိုင်းဆန်းတော့ကျွန်တော်ဒီစီဗီဆောင်ရောက်ရှိစီပေါ်မှာဒီဒီမပေါ်ဘူးဆက်ရှင်ပြောအောင်ကိုရောက်တော့ပါတယ်အတူဒီခေတ်ခေတ်အချိန်ကြီးဆောင်ပြီးတော့မှဒီကမနေ့ရပါတယ်ဒီရပါတယ်အဲ့ဒီပေါ်ကနေပြီးတော့မှလက်ကကြီးပါဘူးဒီလိုမှဆန်းတော့
ဖန်စီခရယာသူတွေကိုတရားမဝင်နေဆက်ဖြတ်ကျော်မှုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူထားကြောင်းလည်းသူကပြောပါတယ်
ဒီမှာဝင်နေဆက်ဆက်ပြီးမှဟိုမှာရည်ရွယ်ချက်တော့ကဒီတော့ကအဲ့ချရတဲ့ဘုံပေါ့ဗျာ။မင်းရတော့တရီးဒီမျိုးလေးကိုရောက်သွားမှာပါတယ်အဲ့မှာရောက်သွားမှာချက်လိုက်ပြီးကောက်ပြီးမှညမင်းချင်းတဲ့ချင်းဒီမျိုးလေးမှာရှိတယ်အတရားကြီးကိုကြည့်တယ်။အဲ့တရားကြီးမှာနေပြီးမှတရားသူကြီးမှကဆက်သွားပြီးကြည့်ပြီးမှတော့ကပုံမှန်ဆဲကြီးကမှသူကျအမိတ်ချပြီးတော့ဒီရက်ဆယ်နာရီကတည်းက7နာရီလောက်ရှိတာပေါ့7နာရီလောက်မှအင်ဖာတော့ကြည့်တယ်
မြန်မာနိုင်ငံမှာဆီယာနာတင်းရတဲ့2021ခုနှစ်နောက်ပိုင်းအိန္ဒိယနယ်စပ်ကိုတင်းရှောင်လာသူတွေကိုလူသားချင်းစာနာမှုအရာဒုက္ခသည်တွေအဖြစ်အတိအမှတ်ပြုဖို့နဲ့ဖမ်းဆီးခံရသူတွေကိုပြန်လွှတ်ပေးဖို့ဒုက္ခသည်ကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ Burma Refugee Committee Gabor Valley ကအိန္ဒိယအစိုးရစီတံတောင်းဆိုဖို့ပြင်ဆင်နေပါတယ်ဒီနေ့ထုံမဏိပူရာပြည်နယ်သတင်းစာတွေမှာတော့အသက်18နှစ်အောက်အရွယ်10ဦးအပါအဝင်မြန်မာနိုင်ငံသား82ဦးကိုဖမ်းဆီးခဲ့ကြောင်းနဲ့သူတို့ကိုအင်ဖာမျိုးကနိုင်ငံသားသားများထိန်းသိမ်းရေးထောင်မှပို့ဆောင်မှဖြစ်ကြောင်းဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ထွက်ပြေးတိမ်းရှောင်တဲ့ဒုက္ခသည်4000မဏိပူရာပြည်နယ်မှာ9000ကျော်နဲ့နယူးဒေလီမှာ2000ကျော်လောက်ရှိမယ်လို့ဒုက္ခသည်အရေးလေးလာသူတွေကခန့်မှန်းထားပါတယ်ရှင်။